သမ္မတဒေါ်နယ်ထရမ့်အစိုးရကစစ်အသုံးစရိတ်အဖြစ်အတည်ပြုပေးထားတဲ့ဘတ်ဂျက်ထဲကဒေါ်လာ 3.8 ဘီလီယံကိုသူဂရီးပြုထားတဲ့မက္ကဆီကိုအမေရိကန်နယ်စပ်မှာတတိုင်းဆောက်ဖို့အတွက်လွှဲပြောင်းသုံးဆွဲဖို့စီစဉ်နေတာကြောင့်ဒီမိုကရက်တီတွေကမှကပဲစစ်တပ်အင်အားတောင့်တင်းရေးကိုလိုလားတဲ့ရီပပ်ဘလစ်ကန်တွေအကြမ်းမှာပါအမျက်ဒေါသထွက်နေစေခဲ့ပါတယ်။အမေရိကန်ကမ်းခြေစောင်းတက်အတွက်လေရင်ဝယ်ဖို့နဲ့စစ်သည်မော်တီဆောက်ဖို့အပါအဝင်မွေးစေဝါတက်ဖြည့်ရေးလုပ်ငန်းတွေမှာသုံးဆွဲဖို့ရထားတဲ့ဘတ်ဂျက်ထဲကကြာသာပတေးနေ့မှာအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကနေစာတိုင်းတိဆောက်ရေးမှာသုံးဆွဲဖို့လွှဲပြောင်းလိုက်တာဖြစ်ပါတယ်။